ထိုင်းနိုင်ငံကနေနေရပြန်မြန်မာတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာလူဦးရေ300,000ကျော်လောက်ထားနိုင်မယ်စောင့်ကြည့်စင်တာတွေပြင်ဆင်ထားပြီးပါပြီဒီသတင်းကိုတင်ဆက်ပေးမှာပါထိုင်းနိုင်ငံတဲကမြန်မာနိုင်ငံတဲကိုပြန်လာကြမယ်ရွှေပြောင်းလို့တမားတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအများဆုံးလက်ခံဖို့အတွက်ပြင်ဆင်ထားကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတ
မှာတော့ခေါ်ပါတယ်အတိကတော့မှာရေကျွန်တော်တို့ဟိုကျွန်တော်တို့မြောက်ရီရဲ့ဆန်အံရဲ့နောက်မွန်ပြည်နယ်အတွင်းပေါ့ဒီနယ်မှာမော်လမြိုင်ရဲ့သူကျန်တာတွေဆက်ဖွင့်တာပေါ့မှာအဲ့ဒီနေရာတွေမှာအဲ့ဒါအဲ့ချင်းတွေပေါ်မူတည်ပြီးတော့တိုင်းဒေသကြီးနယ်မြန်အရှင်းနိုင်ပြီးတော့အဲဆောင်ရွက်တဲ့ဘောဖို့ပါဆရာဟုတ်ပါတယ်ဆရာပြည်ပြည်နယ်အတွင်းမှာတော့9,000 6,000 လောက်ပေါ့မှာလက်မှတ်လူကြီးရောမွန်ပြည်နယ်ထဲမှာဆိုတော့8,000ဝန်းကျင်လောက်ရှိတာပေါ့အပြင်ဆန်ဆောင်နေတာအခုကျွန်တော်တို့ဆွေးနွေးကျွန်တော်တို့ပြန်လွတ်သွားနေရတယ်မှာပြန်ပြီးတော့ဘုဒ္ဓသာသနာတို့အဲရောဒါလေးပြင်ဆင်မမနာလေးလုံးနေပေါ့
တချို့ပြည်နယ်နဲ့တိုင်းတွေကတော့သူတို့ရရွာမှာနေတဲ့ပြည်တော်ပြန်မြန်မာလူသမားတွေအတွက်သူတို့ဒေသတွေမှာပဲတီးခြားထားစောင့်ကြည့်ဖို့နေရာတွေပြင်ဆင်ထားပြီးနေဆက်ရောက်လာတဲ့အဲ့ဒီလူသားတွေကိုတိုက်ရိုက်လာကြဖို့အစီအစဉ်တွေရှိနေပါတယ်ဒါပေမဲ့ရန်ကုန်တိုင်းအပအဝင်တချို့တိုင်းနယ်ပြည်နယ်တွေကတော့ချက်ချင်းလာခေါ်ဖို့အခက်အခဲရှိတယ်ဆိုပြီးဦးတေဆောင်ကပြောပါတယ
်ချို့ကျတော့လေဟိုသူ့ပြည်နယ်ကဘဝန်တိနဲ့လက်ရှိလုပ်နေတဲ့နေထိုင်တဲ့ဒီကပြန်လာမဲ့လူတွေဝန်ဆန်းလာရှိရတယ်ဒီဝန်ထမ်းမှုနဲ့ကျွန်တော်တို့ထဲ့ကောင်းပါခင်ဗျာဟုတ်ကဲ့အဓိကတော့ချို့ဟိုတိုင်းဒေသကြီးနေတာချို့တခါလဲခလိုက်ဆောင်ပြီးတော့လက်ခံမယ်လို့ရှိဆိုချို့ကြလဲတမ်းမကြိုးနိုင်သေးဘူးလေဒီနိုင်ငံချို့ကြလဲဟိုကွန်တီခါဖို့ခတ်တယ်လို့မကွေးလို့ပါလို့ဆိုတော့သူ့အနေနဲ့သူပြင်ဆင်ထားတာပြင်ဆင်ထားပြီးတော့တူတခါလဲကျိုးတော့မှဟာလေးရှိတာပေါ့
ဟုတ်ကဲ့
မန်လေးတကိုင်းဆိုလဲမန်လေးတကိုင်းနဲ့ကျေးဇူးတင်လို့မလေးရှိရမှာ
ဟုတ်ကဲ့ဟုတ်ကဲ့
ရန်ကုန်ကရှိတော့ရှိရသူချက်ချင်းတော့သူလုံးနိုင်မှာမဟုတ်ခင်ဗျာဟုတ်ကဲ့
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခုကိုဗစ် -19 ကပ်ရောဂါဖြစ်တဲ့အချိန်ထိစိတ်ယုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်တဲ့ဒီဝါလီခံလိုက်တဲ့စိတ်ယုံတွေလည်းရှိနေပါတယ်စေယုံနေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောအားကနှစ်နာရီအပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်2020နှစ်စကနေစပြီးနေရက်ပြန်လာနေကြတာပါမလာတဲ့မှာတော့တောင်ကနန်းရှိတဲ့မြန်မာလူသမားတွေနေရက်ပြန်လာခဲ့ကြပါတယ်ဒီနောက်မှာတော့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်စင်တာတွေအဆင်သင့်မဖြစ်သေးတာမို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိုင်းကပြန်လာမဲ့အလုပ်သမားတွေကိုဧပြီလ30နောက်ပိုင်းမှပြန်လာကြဖို့ကြေညာချက်ထုတ်ပြန်ထားတာကြောင့်အလုပ်သမားတွေဟာဧပြီလကုန်မှနေရက်ပြန်လာကြမှာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်မှမြန်မာလူသား3သန်းထက်မနည်းလုလုပ်ကင်နေကြတာဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။